ပြီးခဲ့တဲ့နိုဝင်ဘာလကုန်ပိုင်းလောက်ကစပြီးရခိုင်ပြည်နယ်ဘူးတီတောင်ရဲသေးတောင်နဲ့ဘင်္ဂလားဒေ့ရှ်နယ်စပ်တစ်လျှောက်မှာအစိုးရစစ်တပ်နဲ့ရခိုင်တပ်မတော်အေအေတို့ကြားတိုက်ပွဲတွေပြန်လည်ဖြစ်ပွားနေရမှာဒီနေ့မနေ့ပိုင်းမှာလဲပုံနှောင်းကျွတ်မြုံနယ်ဖောင်ဝင်းချောင်းကြီးရွာအနီးမှာတိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့သတင်းရရှိပါတယ်တိုက်ပွဲတွေကြောင့်ကြီးရွာသားတွေဟာဇာတိရွာတွေမှာအသက်အိုးအိမ်လုံခြုံရေးစိုးရိမ်ရတဲ့အတွက်ထွက်ပြေးလာကြတာလို့တင်မုံနှန်းကြီးရွာအုပ်ချုပ်ရေးမှူးဦးသိန်းဝင်းက RFA ကိုပြောပါတယ်
အော်ရောနော်အနည်းတော့မှဆိုတော့ဗနဲ့တန်နဲ့အကြီးနဲ့ကြားလို့သူတို့ကြားလို့ထပ်ပြေးတာပါခင်ဗျခိုးတော့လောလောဆယ်တော့ကျွန်တော်တို့တမုန်နဲ့အောက်စုမှာပဲဒီဘုံတော်ကြီးအကြောင်းပါပဲခက်တာခိုးပြီးမနေရပါခင်ဗျတို့မှအခုအခက်ခဲကစားဖို့ရစားဖို့ရတို့မှအိုးဆောင်ဖက်တော့မပါဘူးခင်ဗ
ျဒီလိုတိုက်ပွဲတွေပြန်လည်ဖြစ်ပွားခဲ့တာနဲ့ပတ်သက်ပြီးရခိုင်တမတော် AA ကို RFA ကဆက်ဆက်မြင်းမြန်ရမှာမြမတမတော်ဘက်ကစီရင်အားထုတ်ချက်နေတာထိုးစစ်ဆင်နေတာကြောင့်တိုက်ပွဲတွေဖြစ်နေတာလို့ AA ပြောရေးဆိုခွင့်ရှိသူခိုင်ဒုခကပြောပါတယ်
အခုကတော့အဲ့ဒီဘူးတီတောင်မြို့နေချင်းရဲ့နောက်ပြီးတော့ဒီရသေးတောင်ရဲ့ပုံနာကျောင်းရဲ့နောက်ဒီကြောက်တူရဲ့ဘလက်ဝရဲ့အဲ့ဒီဘက်မှာကသူတို့ဒီတိုက်ရင်အားတွေကအများကြီးဖြည့်ထားတယ်ဗျအကုန်လုံးပေါင်းလိုက်လို့ရှိရင်ဟိုတိုက်ရင်ဟာအနည်းဆုံး30နဲ့40ကျားလောက်တော့သူတို့အဲ့လိုဖြည့်ထားတာရှိဟိုဗမာတပ်မတော်ဖက်ကနေနော်အင်အားအလုံးရင်းနဲ့နေပြီးတော့မှကျွန်တော်တို့ခိုင်တပ်မတော်အခြေတူထားတဲ့ဒေသတွေခေကိုသူတို့ဒီထိုးစစ်ဆင်လာတဲ့အတွက်ကြောင့်မလို့တိုက်ပွဲကဖြစ်တာ
ရသေးတောင်ကြောက်တော်နဲ့ပုံနာကျွန်းစားတဲ့မြို့နယ်၃ခုစုံတဲ့နေရာမှာတက်မတော်ဘက်ကလက်လက်ကြီးတွေနဲ့ပြစ်ခတ်နေပြီးဒေသခံကြီးရွာသားတွေထွက်ပြေးနေတာတွေရှိတယ်လို့လည်းခိုင်ဒုခကပြောပါတယ်ပြီးခဲ့တဲ့ဒီဇင်ဘာ၄ရက်၅ရက်နဲ့၆ရက်နေ့တွေမှာလည်းတိုက်ပွဲတွေဖြစ်ပွားခဲ့ပြီးရသေးတောင်မြို့နယ်ရေစိုးချောင်းကြီးရွာအနီးနဲ့ဘူးတီတောင်မြို့နယ်ဝါနဲ့ယုံနဟန်းနဲ့ပြင်ချောင်းကြီးရွာတွေအနီးမှာတိုက်ပွဲတွေဖြစ်ပွားခဲ့တယ်လို့နှစ်ဖက်ကောင်းဆောင်တွေကအတည်ပြုပြောဆိုထားပါတယ်ဘူးတီတောင်မှာတိုက်ပွဲတွေဖြစ်ပွားနေတဲ့နေရာတွေကကြီးရွာတွေဟာတောင်မော်ဒီသားဖြစ်တယ်လို့တော်ရေးလာရေးခက်ခဲတာကြောင့်အခြေအနေတွေမတိရသေးဘူးလို့ဘူးတီတော်မြို့နယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးထွန်းအောင်သိန်းကပြောပါတယ်
။တိုက်ပွဲဖြစ်တဲ့နေရာတွေကတော့ကျွန်တော်တို့ဒီတောင်ကျောဖြစ်မှာဖြစ်နေတယ်လို့တော့အဲ့ဒါကျွန်တော်တို့ဒီအသိအရကျွန်တော်တို့သိရတယ်။ဒါပေမဲ့ကျွန်တော်တို့ဒီကအဲ့ဒီမှာဖြစ်နေတာကိုကျွန်တော်တို့ဒီစီကအသိမကြားရဘူးခင်ဗျာနော်။တောင်ကျောမှာရှိနေတဲ့လူတွေကလည်းဒုက္ခရောက်တယ်မရောက်ဘူးဆိုတာလည်းကျွန်တော်တို့ပြောလို့မရသေးဘူး။ဒါလို့ကျွန်တော်တို့လည်းအစားအသောက်မရှိသေးတာနော်။
ဒီလိုတိုက်ပွဲတွေဖြစ်ပွားနေတဲ့ကြီးရွာတွေမှာတက်မတော်ကပိတ်ဆို့ထားပြီးတွာလာမှုတွေပိတ်ပင်ထားသလိုဒေသခံတွေကိုလည်းလက်နက်ကြီးကြီးစံတွေသေးခိုင်းတာလမ်းပြခိုင်းတာစတဲ့ပေါ်တာဆွဲတာမျိုးတွေရှိနေတယ်လို့ရခိုင်တက်မတော်ဘက်ကဆွဆွဲပြောဆိုခဲ့ပါတယ်။အေအေဘက်ကဆွဆွဲပြောဆိုတာတွေနဲ့ပတ်သက်လို့နေပြည်တော်သတင်းမှန်ပြန်ကြားရေးဌာနကို RFA ကဆက်သွယ်မေးမြန်းရမှာအဲ့ဒီဒေသမှာနေမြေရှင်းလင်းရေးတွေရှိတဲ့အတွက်တိုက်ပွဲတွေရှိနေတာဖြစ်ကြောင်းပေါ်တာဆွဲတာမျိုးတွေလှုပ်ဆောင်တာမရှိကြောင်းအမည်မဖော်လိုတဲ့အရာရှိတဦးကRFA ကိုဖြေကြားခဲ့ပါတယ်။ပြီးခဲ့တဲ့ရက်ပိုင်းကဘူးတီတောင်ရဲသေးတောင်နဲ့မြန်မာဘင်္ဂလားဒေ့ရှ်နယ်စပ်အနီးမှာတိုက်ပွဲတွေဖြစ်ပွားနေကြောင်းကိုလည်းတက်မတော်ပိုင်းမြဝတီသတင်းဌာနကသတင်းထုတ်ပြန်ထားပါတယ်။